Facebook ကဒီနေ့ပိတ်သိမ်းလိုက်တဲ့အကောင့်တွေထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Senior General မင်းအောင်လှိုင်မြဝတီစတဲ့တက်မတော်ရဲ့သတင်းထုတ်ပြန်လေးရှိတဲ့စာမျက်နှာ18ခုပါဝင်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်6ဦးကို ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးစစ်ဆေးတင်တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဒီနေ့ပြောကြားလိုက်ပြီးတဲ့နောက်မှာပဲတက်မတော်နဲ့ပတ်သက်ပြီးဖွင့်ထားတဲ့ Facebook အကောင့်တွေကိုဖယ်ရှားလိုက်တာဖြစ်ပါတယ်။တက်မတော်နဲ့ပတ်သက်တဲ့အကောင့်တွေကိုအဓိကထားဖယ်ရှားတာဟာရခိုင်ပြည်နယ်ရေးကိစ္စမှာတက်မတော်ကိုဖိအားပေးလိုတာလို့တင်တယ်ကမဟာဗျူဟာလေးလာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကပြောပါတယ်
။ကျွန်တော်အမြင်ပြောရရင်တော့ဒါကသူတို့ကဟိုအရင်ကလည်းအဲ့လိုမျိုးပေါ့နော်ဟိုပေးချေကိုလေတစ်ဖက်သက်ပိတ်နေရတယ်အများကြီးပဲလေဒါတော့ကျွန်တော်မြင်တာကအခုပိတ်ရှိတယ်ပိတ်လိုက်တယ်တောင်းပြီးတော့မြင်များကလည်းတက်မတော်ရဲ့ဟိုတရားဝင်အကောင့်ဟိုအကောင့်နဲ့ပိတ်ရှိဖြစ်နေရပေါ့နိဆိုတော့ဒီပေါ်မှာရေးထားတဲ့ခါရီကကျွန်တော်တို့ကြာမှန်လူတွေအနေနဲ့ကြည့်မယ်ဆိုရင်တော့ပါလေဒါကဟိုအမုန်းပွားတဲ့ဇာတ်ကြီးတွေပေါ့နော်ဟိုလုံးတော်ရဲ့ဇာတ်ကြီးမပါဘူးပေါ့နိဟိုဘာသာရေးရောဟိုတခြားလူမျိုးရောလုံးတော်နေတဲ့ပြည်ဆိုင်မပါဘူးဒါကိုပိတ်လိုက်တာဆိုတော့ဒါတော့ရွှေဆိုးရဲ့ဒီစင်မက်ကဘာလဲဆိုတော့မျိုးတို့ရှိနေလို့မြင်နေပေါ့နိအခုဒီမှာတမလို့ PR ပြီးလို့ဆောင်တဲ့တခုလို့မြင်ပါတယ်ကျွန်တော်မြင်တာအခုဒီဒီထိုင်ကိစ္စဒီငါကိစ္စနဲ့ပတ်သက်ပြီးတော့မှာအဖက်ဖက်ကအထူးနည်းချက်ဒီခြေကတခုအနေနဲ့ဒါလောက်သွားလောက်တယ်လို့စိတ်ဝင်လောက်တယ်လို့ကျွန်တော်မြင်နေပါတယ်ဒီလို
တမရောကသတင်းထုတ်ပြန်တဲ့အကောင့်တွေအပြင် follower 12,000 နီးပါးရှိတဲ့ Facebook စာမျက်နှာ52ခုနဲ့ Instagram အကောင့်တစ်ခုကိုလည်းဖယ်ရှားလိုက်သလိုလူပုတ်ကိုနဲ့အဖွဲ့အစည်း20ကိုလည်း Facebook အသုံးပြုခွင့်ကနေပိတ်ပင်လိုက်ပြီးအဲ့ဒီအကောင့်တွေမှာတင်ထားတဲ့အချက်လက်တွေကိုထိမ့်သိမ်းထားကြောင်း Facebook ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ဒါအပြင်အကောင့်တူတွေလို့သတ်မှတ်နိုင်တဲ့ Facebook အကောင့်12ခုနဲ့ Facebook page 46ခုကိုလည်းဖယ်ရှားခဲ့ကြောင်းသိရပါတယ် Facebook ကိုအသုံးပြုပြီးအမုန်းစကားဖြန့်ချီနေတဲ့အကောင့်တွေကိုပိတ်သိမ်းလိုက်တာကိုထောက်ခံပေးမယ်တက်မတော်နဲ့ပတ်သက်တဲ့အကောင့်တွေကိုပိတ်လိုက်တာကိုမှတ်ချက်မပေးလိုဘူးလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကပြောပါတယ်
online မှာဒီလိုအကောင့်အတူတွေဖွင့်တာတော့အကောင့်အတူတွေနဲ့အဲ့လိုလုံဆော်မှုတွေလုပ်နေတာတော့တကယ်ကြည့်ဒီလူတရားကမဟုတ်ပဲနဲ့ဟိုဘယ်လိုကောင်နိုင်ငံရေးရဟိုလုံဆော်ဖို့တက်တက်ကိုဖွင့်လာတဲ့အကောင့်တွေကအများကြီးရှိနေဆိုတော့ကျွန်တော်တို့ကပြေးဘူးရယ်လေတကယ်ပြေးဘူးတကယ်လည်းရှိတယ်ရှိနေတယ်အဲ့တော့အဲ့ဒီဟာတွေကိုတော့မှန်တမ်းပြောရင်ဒါတွေကတော့မရှိတဲ့ဘာတွေကတော့ဖြုတ်ချတယ်အဲ့တော့ဒါနဲ့ခုခတ်တာအခုဖြုတ်လိုက်တဲ့ page ကတော့ဘယ်လိုဟာမျိုးလဲဆိုတဲ့ဟာပေါ်မှာမှုတည်တယ်ဟိုရခိုင်ကိစ္စတော့ဘာလို့လဲပတ်သက်ပြီးတော့လဲအဲ့လိုမျိုးအရေးကြီးဆောင်ရတာမျိုးတွေပါတယ်လေနိုင်ငံတကာမှာအဲ့လိုမျိုးတွေလည်းကျွန်တော်ကြလာရရှိရလို့ကလားအဲ့အမျိုးနဲ့ပတ်သက်မလားပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့သူမူဝါဒနဲ့သူဟိုဘက်ကဆန်ရှင်တွေပါရင်းနဲ့ချိန်ဆက်ပြီးတော့ဆိုရင်တော့လေဒါသူ့ရဲ့လုပ်ပိုင်းနဲ့ချိန်ဆက်ကြတာဒါအမေရိကန်ကကုမ္ပဏီလေးအဲ့သူတို့ဘက်မှာဟိုဘက်ကဆန်ရှင်တွေပါရင်းပေါ်မှာသူတို့ကိုဖိအားပေးရတာများရှိမလားပေါ့နော်ကျွန်တော်သဘောထားကတော့ရိုးတကားလိုမျိုးသွန်မှန်ကန်တုံးနေရဲ့ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့ကပြည်ထောင်စုအစိုးရကကျွန်တော်တို့ကမဖြစ်ခဲ့သေးဘူး။ဒါပေမဲ့လည်းဒီရက်တစ်ခုနဲ့ချုံဆော်မှုတက်တက်လှုပ်ထားတဲ့ page တွေရှိတယ်၊ account တွေရှိတယ်။အဲ့လိုဟာမျိုးတွေဆိုတော့ကျွန်တော်တို့ကစနစ်တကျ like ကြည့်ပြီးတော့ဒါတွေကတကယ်မှန်တယ်။ဒါလှုပ်ဆော်နေတာပေးတာလည်းကျွန်တော်တို့အကုန်ချုပ်တာတော့ကျွန်တော်တို့အားပေးတယ်
။ Facebook ဟာအမုန်းစကားဖြန့်ဝေနေတဲ့ page တွေနဲ့ account တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အရင်ကနှောင့်နှေးခဲ့ပေမဲ့အခုတော့နည်းပညာပိုင်းကိုအဆင့်မြင့်ခဲ့သလိုလိုအပ်တဲ့စီစဉ်မှုတွေကိုမြန်မြန်ဆန်ဆန်လှုပ်ဆောင်ပြီးအရေးယူဆောင်ရွက်ခဲ့ကြောင်းလည်း Facebook ကဖော်ပြထားပါတယ်။ Facebook ကိုအသုံးပြုပြီးမဟုတ်မမှန်သတင်းထုတ်လွှင့်တာတွေကိုဆက်လက်တားဆီးသွားမယ်လို့လည်းကြေညာချက်မှာပါဝင်ပါတယ်။Facebook ကိုအသုံးချပြီးနောက်မှလူမျိုးရေးဘာသာရေးမီးရောက်တွေဖြစ်လာအောင်မဖန်တီးနိုင်ရေးအတွက်အခုလိုကာကွယ်တားဆီးလိုက်တာဖြစ်ကြောင်းလဲ Facebook ညင်ညာချက်မှာဖော်ပြထားပါတယ် Facebook ရဲ့ထုတ်ပြန်ချက်မှာတော့ပိတ်ပင်လိုက်တဲ့ page နဲ့အကောင့်တချို့ရဲ့ screenshot မှတ်တမ်းတွေကိုပါထည့်သွင်းဖော်ပြထားတာကိုလည်းတွေ့ရပါတယ် Facebook ရဲ့လုံဆောင်ချက်နဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဝင်တွေနဲ့အစိုးရပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ပေးမယ်လဲဆက်သွယ်လို့မရခဲ့ပါဘူးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအတိအမှတ်ပြုထားတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအချက်လက်ရှာဖွေရေးအဖွဲ့ကလူ့ခွင့်ရေးချိုးဖောက်သူတွေကိုတွေ့ရှိထားပြီးအဲ့ဒီသူတွေရဲ့အကောင့်တွေကိုပိတ်သိမ်းလိုက်တာဖြစ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။